ဒီဥပဒေကို2019ခုနှစ်မတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုပါတဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ပြစ်ဒဏ်တွေဟာအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်3နှစ်ထိကျခံရမယ့်အပြင်အနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းထိကျခံနိုင်ဖို့ဖော်ပြထားပါတယ်။နိုင်လို့လုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီလိုဝေဖန်ခံနေရတဲ့အတိုင်းချုပ်ရင်းချက်တွေရှိနေတဲ့ဒီဥပဒေကိုပြင်ဆင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ကြောင်းတရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌဦးတင်ထွေကအခုလိုပြောပြလာတာပါ။ဒ
ါပေမဲ့မပိုင်းကြတဲ့အခါကျတော့အဲ့လိုဟိုကနေပုဂ္ဂိုလ်ကဆိုင်ရာကိစ္စတွေသာတဲ့တအားဆိုတရားဆိုတာပဲမကျွန်တော်မကြည့်နိုင်ကျွန်တော်ကဘာလို့တင်ရလို့လဲကျွန်တော်ဘလို့ပြောတယ်ဆိုတော့ဟိုရဇကြီးပုံမှန်900ပုံမှန်အခြေကြည့်တဲ့ကိစ္စတွေပါတော့တရားထည့်ဆိုတာလည်းခါကြတော့အာမကမရအောင်အာမကမရတော့ဘလို့အာမကမရလို့ဆိုတော့အဲ့မှာတို့ကအနည်းဆုံးတက်ကနေပြီးတော့အများဆုံးဘလောက်ဆိုတာပါလာတယ်အနည်းဆုံး6လောက်ကအများဆုံးဘလောက်ဆိုတာပါလာတဲ့ခါကြတော့တို့ရဇကြင်ထုံးနဲ့ကြည့်တဲ့ခါကြတော့ဒီအာမကပြီလို့မရတဲ့ခါကြတော့သူ့ပုံကတိတ်တော့နားလာရှိတယ်မတော်အဲ့ဒါကြီးတော့ပြင်လာပါပဲသူ
လက်ရှိမှာတော့ဘယ်ဥပဒေပုံမှန်တွေဘလို့ပြင်ဆင်မလဲဆိုတာကိုသူကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစစ်ဆိုးရလက်ထက်ကလို့နိုင်ငံသားတွေမှာနားယောင်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုကြားဖြတ်နားထောင်ခံရတာစားတဲ့ပုံကိုရေးထိပါခံရမှုတွေကိုကာကွယ်ဖို့ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချိန်ကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းချိန်ကဆလို့တလွဲအတုံးချမှုတွေကြောင့်ဒီဥပဒေဟာနာမည်ဆိုးနဲ့ကြော်ကြားခဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါ။ဒါကိုပြင်ဆင်ဖို့တက်ကြလှုပ်ရှားသူတွေနဲ့အဇက်ဖက်အဖွဲ့အစည်းတွေကအချိန်တော်ကြာတဲ့ကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးတဲ့အခါမှာပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်တွေ့နေရတယ်လို့ရှေ့နေဦးကြည်မင်းကပြောပါတယ်။
အချက်ကတော့အာမခံပေးတဲ့ပုံမှန်ဖြစ်တယ်မှာလေ။အဖန်ဆိုရဆိုရင်အဲ့လိုအာမခံမပေးတဲ့အတွက်ကိုသဘောကျနေပြီးတော့တရေလိုလုပ်ရလူကအဲ့တော့သမင်သက်သက်ကိုရွေးပြီးတော့အဲ့လိုစိုးရနေတာတွေ့ရတယ်။ဒါမှတိစားပေါ့။တလွဲတုံးနေတဲ့ဟာကိုဆက်အောင်ပြန်လှုပ်ပြနေတယ်လို့ကျွန်တော်ကတော့အဲ့လိုအကြံပေးပြပါတယ်။ခုကတော့ကျွန်တော်တို့ဆောရောဒုက္ခရောက်နေပါတယ်နော်
။လူခွင့်ရေလှူရှားသူအချို့ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အသိရေးဆွဲလိုကြပါတယ်ဒီထဲမှာအတန်အဖွဲ့ကမောင်ဆောင်ခါလဲပါဝင်ပါတယ
်အရေးကြီးဆုံးကအမှန်တကယ်နိုင်ငံလုံးရတော့ပုံမှန်အချင်းစီရှိတာတစုံလုံးကိုပြင်ချင်ဖို့လိုတာဘာလို့လဲဆိုတော့သူကနိုင်ငံလုံးပြောထားပြီးရောနိုင်ငံသားကြီးရဲ့လူလက်စွာအာဟိုကျွန်တော်ပြောတဲ့လူလက်ခွင့်နဲ့နောက်ကကြတော့လုံးလုံးမှုပါပဲရှိတယ်တော့အထူးကအဓိကကာကွယ်ပေးနိုင်တဲ့ချက်တွေဟိုပါရီလူချင်းရဲ့ဥပဒေကြောင်းရတကယ်ပြည်ပြည်စုံတဲ့အခြေအနေမှာမရှိဘူး။အဲ့တော့ဥရောလက်လောပြင်နေနေဆိုရင်တော့ကျွန်တော်ပြောတဲ့ပုံမှန်၈စာလုံးပေါ့နော်။အဲပုံမှန်၈စာလုံးကိုမဖြစ်မြင်ပြင်မှုလိုရတယ်။အမှန်တကယ်ပထမဦးဆုံး priority ကဒီနိုင်ငံလုံးတစ်ခုလုံးကိုအကုန်လုံးပြန်ကြီးမှာကိုရမှာ။ဘာလို့လဲဆိုတော့လူရင်းထားတဲ့ဥပဒေကဟိုရှေ့မျက်နှာလောက်ပဲရှိရတယ်တကယ်။ဆိုတော့တကယ် privacy လို့နောက်တော့ security လို့စဉ်းစားတဲ့အခါမှာအဲ့ဒါလောက်ကြီးနဲ့ရည်ဘူးကလုပ်လို့မရအောင်။နောက်တစ်ခုကျတော့တကယ်ကျွန်တော်တို့လေ့လာမှုတွေရစဉ်အဲ့ဒီဟာကို implement လုပ်တဲ့ရဲတပ်ဖွဲ့ကလည်းဒီဟာကိုဘယ်လိုကင်တွေ့ရမှန်းကိုလုံးဝနားလည်နေရမှာရှိ
ပုံမှန်၈စဆိုတာနိုင်ငံသားတဦးဦးကသူကိုယ်တိုင်ဖြစ်ဖြစ်သူ့မိသားစုကိုဖြစ်ဖြစ်တပ်ဖက်ကဂုံတိတ်ခါညှိုးနှံအောင်လုပ်တယ်လို့ယူဆတယ်ဆိုရင်အရေးယူနိုင်တယ်လို့ဖော်ပြထားတဲ့ပုံမှန်တစ်ခုဖြစ်ပါတယ်ဒီပုံမှန်နဲ့ပတ်သက်ပြီးတိကျတဲ့သတ်မှတ်ဖော်ပြချက်မရှိတဲ့အတွက်တလွဲအတုံးချမှုတွေရှိလာနေရပါလက်ရှိမှာတော့အစိုးရတမရောအာနာယပါတီဝင်များနဲ့ဒေတန္တရအုပ်ချုပ်ရေးပိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ခါညှို့နှဲအောင်လှုပ်ဆောင်တယ်လို့ခေါင်းစဉ်တက်ပြီးဒီဥပဒေကိုအတုံးပြုကတရားဆွဲဆိုလာရကနေဒီဥပဒေဟာပို့ပြီးနာမည်ဆိုးနဲ့ကြော်ကြားလာခဲ့တာဖြစ်ပါတယ်။ဒီအပြင်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းဟာနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အခုချိန်ထိနီးဥပဒေထွက်မလာသေးတာကြောင့်လိုအပ်တယ်လို့ပုံဖော်မှုတွေရှိနေတာလည်းဖြစ်ပါတယ်ရှင်။